မေရိကန်ပြည်ထောင်စုတဲကိုတောင်အမေရိကတိုက်ကလူတွေအလုံးရင်နဲ့ဝင်ရောက်လာနေမှုကိုမက္ကဆီကိုနိုင်ငံကမတားဆီးနိုင်မှုဆိုရင်မက္ကဆီကိုနေဆက်ကိုတပ်ဖွဲ့ဝင်တွေဆစ်လွတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကချိန်ချောင်းလိုက်ပါတယ်။3000လောက်ပါဝင်တဲ့ဟွန်ဒူရပ်စ်နိုင်ငံသားလူအုပ်ကြီးဟာပြီးခဲ့တဲ့သတင်းပတ်ကတိုင်းပြည်မြောက်ပိုင်းဆန်ပေဒရိုဆူလာဆိုတဲ့မြို့ကထွက်ခွာလာပြီးဂေါတီမာလာနိုင်ငံကတဆင့်မက္ကဆီကိုကိုဖျက်ချော်ပြီးအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်ဖို့ဦးတည်လာနေကြတာပါ။အဲဒီလူအုပ်ထဲမှာရာဇဝတ်သားတွေလည်းပါနေတာကြောင့်သူတို့ကိုတားဆီးပေးဖို့အပြင်းထန်ဆုံးနီလန်နဲ့တောင်းဆိုကြောင်းသမ္မတထရန့်ကပြောပါတယ်။ရာဇဝတ်ကိန်းသားတွေနဲ့မွေးရေးဆေးဝါးတွေတိုင်းပြည်တောင်ပိုင်းကနေဝင်ရောက်လာနေတာကိုဟန်တားရေးဟာUSMCA လို့ခေါ်တဲ့အမေရိကန်မက္ကဆီကိုကနေဒါအကြားရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တဲ့သူ့အတွက်ပို့အရေးကြီးကြောင်းကြာသပတေးနေ့က Twitter လူမှုကွန်ရက်တစ်ဆင့်သမ္မတထရန့်ကရေးသားခဲ့ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေကိုမတားဆီးဘူးဆိုရင် Honduras ကိုပေးနေတဲ့အကူအညီတွေကိုဖျက်တောက်ပြစ်မယ်လို့သမ္မတထရန့်ကချင်းချောက်ထားပါတယ်။အားပြောတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေအတွက်ဒီမိုကရက်တွေကိုသမ္မတထရန့်ကအပြစ်ဖို့နေပါတယ်။